Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။ VOA American အတန်းရဲ့2019ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးမှာပါရှင်
။ကျွန်မဧတနာကျော်ပါနိုင်ငံရေးပဋိပက္ခဖြစ်ပွားရဲ့ Venezuela နိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့အတိုက်ခံခေါင်းဆောင်ရဲ့ကြားဖြတ်အဆိုရကိုအတိမတ်ပြုဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကတိုက်တွန်းသွားပါတယ်။ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပေါက်ကွဲလို့တေဆုံးသူ28ဦးရှိသွားပြီဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေမှာပြောပြဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တော်ရှင်တွေနားဆင်ရမယ့်သတင်းလှော်တွေထဲမှာတော့တပ်ဖက်ကအပြည့်ရဲ့ကြီးညာချက်ပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြိမ်းချမ်းရေးကိုလိုလားရင်အမြန်ဆုံးညှိနှိုင်းပါလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းသားလက်နက်ကိုင်တွေဘက်ကတုံ့ပြန်ချက်တွေကဘယ်လိုရှိပါသလဲ
ငြိမ်းချမ်းရေးကိုလိုချင်ဆုံးကတတ်မတော်ပဲဖြစ်တယ်လို့ပြောတယ်နော်အရင်တုန်းကဒါအခုလည်းအထက်ပြီးပြောနေတာပါပဲသူငြိမ်းချမ်းရေးကိုလိုချင်ဆုံးဆိုလို့ရှိရင်ငြိမ်းချမ်းရေးလိုချင်ကြောင်းကိုကျွန်တော်တို့ကပြောနေလို့မရဘူးတရားပေါ်မှာရေးထားအောင်မရဘူးလက်တွေ့ပေါ်ဆောင်ဖ
ို့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတင်းအကျပ်မှုလည်းဖြစ်တဲ့ဦးထွန်းစောပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားပွဲသတင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်အီးတန်နာကျော်နဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ဗင်နီဇွဲလားနိုင်ငံကိုနိုင်ငံတကာတိုင်ဝမ်ကထောက်ခံအားပေးပြီးတော့သမ္မတနီကိုလာမန်ဒူရိုရဲ့အကိုမန်ဒူရိုနဲ့ဒီရင်ဆိုင်မှုလုပ်နေတဲ့အတိုက်ခံခေါင်းဆောင်ရဲ့ကြားဖြတ်အဆိုရကိုအတိအမှတ်ပြုကြဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပူယိုကတိုက်တွန်းသွားပါတယ်။ဗင်နီဇွဲလားနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေကချက်ချင်းကင်တွေဖြစ်ရှင်းမရမယ့်အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဝန်ကြီးပွန်ပူယိုကစနစ်နေ့ကပဲပြောသွားတာပါ။အချိန်နဲ့အရန်ဆိုးနေချိန်မှာမစ္စတာမွန်ဒူရိုကိုကြားခံပေးဖို့ရုရှားနဲ့တရုတ်ကလှုပ်ဆောင်နေဆိုပြီးတော့လည်းမစ္စတာပွန်ပီယိုကဆွဆွဲပါတယ်။ပြီးတော့ကျူဘားနိုင်ငံကလည်းဗင်နီဇွဲလားပြည်သူတွေရင်ဆိုင်နေရတဲ့အဆိုးရွားဆုံးအခြေအနေကိုပိုဆိုးအောင်လို့အလုပ်ခဲ့ဆုံးနိုင်ငံဖြစ်တယ်လို့ပြောသွားပါတယ်။ Britain, Spain, Germany နဲ့ပြင်သစ်အပါအဝင်ဥရောပနိုင်ငံအများကြီးကလည်းဒီရှိရဲ့အတွင်းမှာရွေးကောက်ပွဲမကျင်းပပေးနိုင်ရင်တော့အခုအတိုက်ခံကောင်းဆောင်ကိုဒီတမနာဖြစ်နေအတိမတ်ပြုမယ်လို့ပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အမေရိကန်ကတောင်းဆိုခဲ့တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီးပွန်ပီယိုနဲ့အတူအခုပဲခန့်အပ်လိုက်တဲ့ဗင်နီဇွဲလားနိုင်ငံအထူးကိုယ်စားလှယ်အီလိုယာအေဘရမ်စ်လည်းလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်ရှင်။
အမေရိကန်ဆိုရလုပ်ငန်းဌာနတချို့35ကြာရဆိုင်ထားခဲ့တာဒီစနေနေ့ကပြန်ပြီးတော့စတင်ဖွင့်လှစ်လိုက်ပြီဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်တွင်းကွန်ဌာနက2018ခုနှစ်အတွက်ခွန်ပေးဆောင်မှုလုပ်ငန်းတွေမစတင်ခင်နှစ်ရက်လုံးမှာအခုလိုပြန်ဖွင့်လိုက်တာဖြစ်ပါတယ်။အမေရိကန်သမိုင်းမှာအရှိကြဆုံးဖြစ်ခဲ့တဲ့ဆိုရလုပ်ငန်းတွေရဆိုင်နေတာကိုအဆုံးသတ်ဖို့အတွက်သုံးပတ်စာအစိုးရသုံးစည်းဥပဒေကြမ်းကိုသမ္မတထရန့်ကလက်မှတ်ရေးထိုးလိုက်ပြီးတော့အမေရိကန်ဆိုရလုပ်ငန်းတွေရဆိုင်နေတာဟာတောက်ကြနေညာကအဆုံးသတ်သွားခဲ့တာပါ။ဒါမဲ့ February 15ရက်နေ့အထိဆိုရရဲ့အသုံးစရိတ်တွေကိုအတည်ပြုပေးမဲ့ဥပဒေကြမ်းမှာတော့သမ္မတ Trump တောင်းဆိုထားတဲ့ American Mexico နယ်စပ်တိုင်းကရင်ဆောက်လုပ်ဖို့အတွက်အသုံးစရိတ်ပတ်စံတော့မပေါင်းပါဘူး။သမ္မတ Trump ဟာမနေ့စနေနေ့မနက်ပိုင်းကတော့ဆိုရလုပ်ငန်းတွေရဆိုင်တာနဲ့နယ်စပ်တိုင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ Twitter ကနေတောက်လျှောက်ပြောနေခဲ့တာပါ။21ရက်ဆိုတာအချိန်အဖြစ်တိတ်မြန်ပြီးတော့ Democrat တွေနဲ့ဆွေးနွေးမှုတွေကိုချက်ချင်းလှုံ့ဆော်သွားမယ်လို့သမ္မတ Trump ကပြောပါတယ်။နှစ်ဖက်စလုံးသဘောတူညီမှုရဖို့ကတော့လွယ်လွယ်ကူကူနဲ့ရမှာမဟုတ်ဘူးဆိုပြီးတော့လည်းပြောပါတယ်။အမေရိကန်ဆိုရလုပ်ငန်းတချို့ယာယီအဆိုင်ခဲ့တာကြောင့်ဆိုရဝန်ထမ်း7သိန်းလောက်ဟာပြီးခဲ့တောက်ကြနေကြတော့နှစ်ပတ်သက်တိုက်လာစားမရပဲအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဟာဝေးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးရဲ့အကြီးအကဲကိုအမေရိကန်ပြည်ထောင်စုကိုလှည့်ပြောင်းပေးဖို့ကိစ္စနဲ့ပတ်သက်လို့ပြောလိုက်တဲ့မှတ်ချက်ကြောင့်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကသူ့ရဲ့တရုတ်နိုင်ငံဆိုင်ရာတန်အမတ်ကြီးကိုယာရုကနေပြောဖေရှားလိုက်ပါတယ်။တန်အမတ်ကြီးဂျွန်မက်ကလန်နဲ့နှုတ်ထွက်စာကိုလက်ခံလိုက်ကြောင်းဝန်ကြီးချုပ်ထရူဒိုကစနေနေ့ကပဲကြေညာချက်ထုတ်ပြန်ပါတယ်။မစ္စတာမက်ကလန်ယာရုကနေနှုတ်ထွက်ရတဲ့ အကြောင်းပြချက်ကိုတော့ကြေညာချက်မှာပြောမထားပါဘူး။ကနေဒါနိုင်ငံဗန်ကူးဗားမြို့မှာပြီးခဲ့တဲ့ဒီဇင်ဘာကဖမ်းမိခဲ့တဲ့တရုတ်နိုင်ငံသားမန်ဝေါင်ဇုံကိုဒီအမေရိကန်ပြည်အောင်စုကိုလှည့်ပြောင်းပေးဖို့ကိစ္စကိုတမ်မတ်ကြီးကပြီးခဲ့တဲ့အင်္ဂါနေ့ကပြောခဲ့လို့ဒီကိစ္စကလူတိုင်းပြောတဲ့သတင်းဖြစ်ခဲ့ပြီးတော့ဖြစ်ခဲ့ရတာဖြစ်ပါတယ်။နိုင်ငံလွှဲပြောင်းပေးရေးကိုခြေပနိုင်မှုမန်ငယ်နေနဲ့အသုံးပြုတဲ့တရားဥပဒေရေးရာနဲ့ပတ်သက်လို့အခြေအတင်ဖြစ်စရာဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။နောက်နှစ်ရက်အကြာမှာသူမရင်းပြောဆိုခဲ့တာပါဆိုပြီးတောင်းပန်သွားပါတယ်။ဒါမှလည်းပြီးခဲ့တဲ့တောက်ကြနေမှာတော့အမေရိကန်ဘက်ကဒီမှုကိုအလျှော့ပေးလိုက်မယ်ဆိုရင်ကနေဒါအတွက်ကောင်းလိမ့်မယ်လို့ထက်လောင်းပြောတဲ့အကြောင်းဖော်ပြခဲ့ပြန်ပါတယ်။ဟာဝေးတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးရဲ့ဗန်နာရေးအကြီးအကဲမန်းကအမေရိကန်တန်ခတ်မှုကိုချိုးဖောက်ပြီးတော့အီရန်နဲ့စစ်ပွဲရေးအဆက်ဆံလုပ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်ရှင်။
ဂရင်းနယ်မက္ကဆီဒိုနီးယားနိုင်ငံသားမှာဆယ်စုနဲ့သုံးဦးကြာအငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံသားသဘောတူစာချုပ်တရက်ကိုချုပ်ဆိုလိုက်ကြပါတယ်။မက္ကဆီဒိုနီးယားနိုင်ငံကိုမြောက်မက္ကဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဂရီးလက်တော်အမတ်တွေကမက္ကဆီဒိုနီးယားနဲ့လက်မှတ်ရေးထိုးလိုက်ကြတာပါ။ဂရီးပါလီမန်ကဒီသဘောတူညီချက်ကိုထောက်ခံမဲ့153ပဲ၊ကန့်ကွက်မဲ့146ပဲနဲ့မဲခွဲပြီးတော့သဘောတူခဲ့ကြတာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံသားဆွတ်ဆိုင်ရေးပုံမှန်ပြန်ပြီးတော့ဖြစ်ခဲ့သလိုမက္ကဆီဒိုနီးယားနိုင်ငံကိုလည်းနေတူမြောက်အတ္လန္တိတ်ဆွတ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့အပြေဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပါလမ်းကြောင်းဖွင့်ပေးလိုက်တာဖြစ်ပါတယ်။ဂရီးနယ်မက္ကဆီဒိုနီးယားနိုင်ငံလုံးမှရှိတဲ့အတိုက်ခံမျိုးသားရေးဝါဒီတွေကတော့လာပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကြားကပဲနိုင်ငံသားမှအခုလိုသဘောတူညီခဲ့ကြတာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုသဘောတူညီမှုစာချုပ်ချုပ်နိုင်ခဲ့တဲ့အပေါ်မှာကျေညာလိုက်ပြီးတော့ဒီသမိုင်းဝင်စာချုပ်နဲ့ပတ်သက်ပြီးတော့ဂရီးဆိုရာရဲ့အမြင်သဘောထားကြည့်မှုရဲရဲမှုနဲ့မစုံမနစ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုလိုက်ပါတယ်။ဒါပြန်ဥရောပထိပ်တန်းဥရောပသမဂ္ဂရဲ့ထိပ်တန်းတာဝန်ရှိသူတွေကလည်းဒီသဘောတူညီချက်ကိုချီးကျူးခဲ့ကြပါတယ်။နေတိုးအဖွဲ့ချုပ်နေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုတန်ဘတ်ကလည်းအနာဂတ်မှာမြောက်မက္ကဆီဒိုနီးယားသမဂ္ဂနိုင်ငံအနေနဲ့နေတိုးအဖွဲ့ဝင်ဖြစ်လာမယ့်အချိန်ကိုစောင့်မျှော်နေတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဖိလစ်ပိုင်နိုင်ငံကတည်ငြိမ်မှုရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပေါက်ကွဲခဲ့လို့တေဆုံးသူ28ဦးရှိသွားပြီးတော့89ဦးဒဏ်ရာရသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူကိုမတွေ့မချင်းရှာပြီးတော့အပြစ်ရှိသူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့ဒီအနေရဲ့ခေါင်းတွေကိုလုံးဝတတ်ညာမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။ဆူလို့ပြင်းနေโจโจမျိုးကဖျားเจ้าမှာတင်းငွေနဲ့ဝိပုစုတောင်းပွဲလုပ်နေခြင်းအတွင်းမှာပထမဘုံတလုံးပတ်ကွဲတာပါဒုတိယဘုံကတော့ဒီပထမပတ်ကွဲမှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့တွေရောက်လာချိန်မှာဖျားเจ้าကားတွေရက်တဲ့မြေခွက်လက်မှာပေါက်တာဖြစ်ပါတယ်တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါပါတယ်ဒီတိုက်ခိုက်မှုကိုလုပ်ပါတယ်ဆိုပြီးတော့တာဝန်ခံပြောလာတာမျိုးတော့အခုထိမရှိသေးပါဘူးโจโจမျိုးမှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံတစ်ခုလုံးအတိုင်းအတာနဲ့ပြောရင်တော့အများစုကကက်သလစ်ခရီးယန်ဘာသာဝင်တွေဖြစ်ပါတယ်။အဲ့ဒီဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာတခဲနဲ့ထောက်ခံမှုရခဲ့ပြီးတော့ရပိုင်းအတွင်းမှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်တာပါ။အဲ့ဒီဒေသတွေမှာရှိတဲ့ဆူလူပြည်နယ်ကမဲဆန္ဒရှင်တွေကတော့ဒီကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ချခဲ့ပါတယ်။အဲ့ဒီဆူလူမျိုးကလည်းအစ္စလမ်စစ်သွေးကြောင့်အဘူဆာယက်အဖွဲ့အခြေစိုက်တဲ့နေရာဖြစ်ပါလိမ့်ရှင်။
အင်ဒိုနီးရှားနိုင်ငံဆူလဝေစီကျွန်းမှာပြီးခဲ့တဲ့နေ့ကရေချီးမြေပြိုကျတာလေဆင်မောင်းဝင်ရောက်တိုက်ခတ်တာတွေကြုံခဲ့ရပြီးတဲ့နောက်လူ68ယောက်ထပ်မနေသေးဆုံးပြီးတော့9000ကျော်ကေသိစ်ခန်းတွေမှာခိုးလုံနေကြရတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နေ့ကမိုးကြီးကျယ်ရွာသွန်းရွာကနေရေကာတာရေရှမ်းခဲ့တဲ့အတွင်းမှာ48ယောက်တရားရခဲ့ပြီးတော့တစ်ချိန်တည်းမှာပဲပျောက်ဆုံးနေတဲ့သူ9ယောက်ကိုလည်းကေသိစ်ဖွဲ့တွေကဆက်လက်ရှာဖွေနေတယ်လို့အင်ဒိုနီးရှားဘီလုကကေသိစ်အေဂျင်စီပြောခွင့်ရကပြောပါတယ်ရေကြီးမှုကြောင့်အင်ဂျင်9000ကျော်ရေနစ်မြုပ်ခဲ့သလိုတံတားတွေကျောင်းတွေနဲ့ဘာသာရေးစောင့်တွေလည်းထိခိုက်ပျက်စီးပြီးတော့စဘာကင်းတွေလည်းဧကထောင်နဲ့ချီပျက်စီးခဲ့တယ်လို့သူကဆက်ပြောပါရယ်အခုခါမှာရေပြန့်ကျသွားပြီဖြစ်လာကြောင်းတချို့လူတွေကတော့သူတို့ရဲ့နေအိမ်တွေကိုပြန်နေကြပြီဖြစ်ပေမဲ့လမ်းတွေအိမ်တွေမှာရှိတဲ့ရွှေတွေကိုဖယ်ဖို့အတွက်တော့ဆက်ရန်တရားကြီးတွေကိုတုံးပြီးတော့ဖယ်ရှားနေရတယ်လို့ပြောပါရယ်တချို့တွေကတော့ဖြစ်သွားတဲ့အဖြစ်ပြက်တွေပေါ်မှာစိတ်ဓာတ်တွေရနေတာကြောင့်ကဲဒါစ်ကနေမှာပဲဆက်ပြီးတော့နေနေကြပြီးတော့အစားအစာရေဆောင်တဲ့ကျန်းမာရေးဝန်ဆောင်မှုတွေအရေးပေါ်လိုအပ်နေစေဖြစ်တယ်လို့လည်းသူကဆက်ပြောပါတယ် ဇူလာဝေစီကျောင်းမှာဖြစ်ခဲ့တဲ့အဲ့ဒီတဘာဝဘေးဒုက္ခကြီးကဒီခရိုင်ရဲ့မြို့တော်မက်ကာဆာအထိပါထိခိုက်မှုတွေရှိနေပါတယ်ခင်ဗျာ
ဘရာဇီးယားနိုင်ငံမှာတက်တူတူဖော်ရေးလုပ်ငန်းတစ်ခုတောက်ကြနေကရေကားတာပြိုကျလို့ပျောက်ဆုံးနေသူတွေပြန်တွေ့မလားဆိုတဲ့မိသားစုတွေရဲ့မျှော်လင့်ချက်တွေကအခုတော့ဒေါသဖြစ်နေပြောင်းသွားကြပါပြီစနေနေ့ညကပဲကယ်ဆယ်ကူညီရေးလုပ်ငန်းတွေကိုမနေ့ခင်လင်းတော်မှလုပ်ငန်းပြန်စချိန်အထိနားထားဖို့အတွက်တာဝန်ရှိသူတွေညွှန်ကြားခဲ့တာပါစနေညအထိဆိုရင်တော့တည်ဆုံးသူအယောက်40ရှိသွားပြီဖြစ်ပြီးတော့လူပေါင်း300ကျော်လောက်300လောက်ပျောက်ဆုံးနေစေဖြစ်တယ်လို့ခန့်မှန်းရပါတယ်။စနေနေ့တနေ့လုံးကတော့အရှင်တွေဖုံးလွှမ်းနေတဲ့နေရာတွေအကုန်လုံးကောင်းကင်ကနေရဟတ်ရင်နဲ့လိုက်ပြန်နေပြီးတော့လဲရှားဖွေကယ်ဆယ်ရေးလုပ်နေတယ်လို့မိသက်တပ်ဖွဲ့ဝင်တွေလည်းဒီအဆောက်အုံအထိရောက်အောင်လို့ရှင်တွေကိုတူးထုံနေပါတယ်။ဒီရေကားတာပြိုကျပြီးတော့မြေပြိုမှုဖြစ်တာကြောင့်ဒီဒေတာရင်းကအတွင်းမှာရှင်တွေပြိုကျခဲ့ပြီးတဲ့နောက်မှာတော့တဘာဝပဝင်ခြင်းဆိုင်ရာဝင်ကြီးဌာနကဒီတက်တူတူဖို့ရေလုပ်ငန်းကြီး Fields ကို$66တန်းတန်တက်ခဲ့ပါတယ်။ Minas Gerais ပြည်နယ်အရှေ့တောင်ပိုင်းမြို့အနားကဒီဈေးကားတာပြိုကျခဲ့တာကြောင့်ရှောက်ဖွေကယ်ဆယ်ရေးဆက်ပြီးတော့ဆောင်ရွက်နေပြီမလဲ။လူတွေအသက်ပြန်ရှင်ရဲ့တွေ့ဖို့တော့အခွင့်အလမ်းတိတ်မရှိဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မနေ့ပိုင်းမှာပဲပြောသွားတာပါ။တက်တူတူဖို့ရေလုပ်ငန်းကြီး Fields ကိုစီမင်းစည်းကမ်းတွေချိုးဖောက်မှုဘေးအန္တရာယ်ဖြစ်စေပြီးတော့တဘာဝညင်ရန်စီမှုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကတန်ကြေးချမှတ်ခဲ့တာပါဘေးဒုက္ခကြုံခဲ့ရတဲ့သူတွေပေါ်မှာအထူးပဲဝမ်းနည်းရပါကြောင်းအသက်ဆုံးရှုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရပါကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောဆိုထားပါတယ်ရှင
်ဆိုဗီယက်နိုင်ငံကကမ္ဘာ့ဆင့်တစ်တင်းနစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့ Australian Open Tennis ပြိုင်ပွဲကိုပူဆွဲသွားပြီဖြစ်ပါတယ် Australian Open မျိုးသားတူချင်း Final ကို Melbourne မြို့က Rod Laver ကွင်းမှာမကြာသေးခင်ကပဲကစားခဲ့ကြတာမှာကမ္ဘာအဆင့်တစ် Novak Djokovic ကစပိန်ကကမ္ဘာအဆင့်တစ် Rafael Nadal ကို 6-3 6-1 6-3 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါ Djokovic ကဒီပွဲမှာအမားနည်းခဲ့သလို Nadal ရဲ့ service တွေကိုလည်း5ချိန်အနိုင်ယူခဲ့ပြီးတော့ Nadal ကတော့ဒီပွဲမှာ28ချိန်လောက်အမားတွေလုပ်ခဲ့ပါတယ်ဒါဟာ Djokovic အတွက်တော့ Australian Open ကို5ချိန်မြောက်အဖြစ်နဲ့အနိုင်ရပြီးတော့3ချိန်တင်အနိုင်ရလိုက်တာလည်းဖြစ်ပါတယ်ဒါဒီပွဲနိုင်လိုက်တဲ့အတွက်သူဟာ Grand Slam ပြိုင်ပွဲကို15ချိန်မြောက်ရရှိလိုက်တာဖြစ်ပါတယ်။ဒါကြောင့်သူဟာအမျိုးသားဘက်မှာတော့ American က Pete Sampras ရဲ့ Grand Slam 14ချိန်စံချိန်တင်ထားတာကိုကျော်လွန်ပြီးတော့ Federer နဲ့ Nadal ပြီးတဲ့နောက်မှာတတိယအများဆုံးအဖြစ်နဲ့စံချိန်တင်လိုက်နိုင်တာဖြစ်ပါတယ်။ Djokovic ပြီးခဲ့တဲ့နှစ်ကလည်း Wimbledon နဲ့ American Open တွေကိုအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ Grand Slam ပြိုင်ပွဲကို3ခုဇက်တိုက်အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျွန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းလေးမှာပဲထိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်တက်မတော်ဘက်ကလေးလာကြတစ်ဖက်သက်အပြည့်ရဲ့ညညာချက်ဟာစီရင်ရီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စီရင်လက်နေတစ်ခုဖြစ်လာနေတယ်လို့တိုင်းရင်းသားလက်နေကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကပြောဆိုလိုက်ပါတယ်တပ်ဖက်ကအပြည့်ရဲ့ကြီးညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြိမ်းချမ်းရေးလူလာရဲဆိုရင်အမြန်ဆုံးညှိနှိုင်းမှလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ပြည်တွင်းစစ်မီးငြိမ်းချမ်းမှုဆိုရင်အပြန်အလှန်ဆွဆွဲနေမယ့်အစားနိုင်ငံရေးစပွဲဝိုင်းတွေမှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြပါလို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။မဆုမုံကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်။စစ်စင်ရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးမယ်ဆိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာပြီးတလအကြာမှာပဲဒီအပြစ်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတယ်လို့တပ်ဖက်ကနေသတိပေးပြောဆိုလိုက်တာပါ။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်တပ်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးလုပ်ကြဖို့လည်းတပ်ဖက်ကတိုက်တွန်းထားပါတယ်။ဒီလိုဆွဆွဲပြောဆိုချက်အပေါ်မှာတော့တပ်မတော်ဘက်ကဒီအပြစ်ရဲ့ကြေညာချက်ကိုစစ်ရေးရည်မှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စစ်ရေးလက်နက်တစ်ခုအဖြစ်ရည်ရွယ်ချက်ရှိရှိသုံးလာနေတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တပ်မတော်ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့သုံးမျက်နှာပါဒီတစ်ခါတည်းပြည့်စုံရေးစီထုတ်ပြန်ချက်ဟာငြိမ်းချမ်းရေးရည်မှန်းချက်ထက်
ဒီရည်ရည်မှန်ချက်ကိုပိုပြီးတော့မှเนาะကောင်းတဲ့ဖော်နေတယ်ဆိုတော့သဘောတရားကိုဖော်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့သူတို့ကငြိမ်းချမ်းရေးအတွက်ဆွေးဆောင်ဆွေးနွေးရေးတွေတရားပြောဆိုဆွေးနွေးနိုင်ဖို့အတွက်ဖန်တီးတည်ဆောက်တာကိုမတွေ့ရဘဲနဲ့စည်ရည်အရာတစ်ဖက်တစ်ဖြစ်ဝင်ပြန်တယ်လို့ပြောဖြစ်နေတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမိနာတော့ငြိမ်းချမ်းရေးမှန်ချက်တဲ ဒီလိုမျိုးလုံချနေတဲ့သဘောဆောင်လာနေတဲ့အနေအထားမှာလည်းရှိနေပါတယ်။
တမတော်ဘက်ကတိုင်းရင်းသားလက်နက်ကိုက်အဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုက်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးတော့ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်တမတော်ဘက်ကငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုရင်လက်တွေ့ကြတဲ့ဆောင်ရွက်ချက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်း
UNSC ပြောခွင့်ရကပြောပါတယ်။ညီငယ်ရဲ့လူချင်းဆုံးကတက်မတော်ပဲဖြစ်တယ်လို့ပြောတယ်နော်။အရင်တော့ကဒါအခုတည်းအထက်ပြီးပြောနေတာပါပဲ။ညီငယ်ရဲ့လူချင်းဆုံးဆိုလို့ရှိရင်ညီငယ်ရဲ့လူချင်းဆုံးကိုကျွန်တော်တို့ကပြောနေလို့မရဘူး။ဒါရွေးပေါ်မှာရေးထားအောင်လည်းမရဘူး။လက်တွေ့ပေါ်ဆောင်ဖို့လိုပါတယ်။အဲ့လိုမိနာကလေဒီအခုအပြစ်ခရရဲ့စေးထားတဲ့အဖွဲ့အစည်းတွေနဲ့တောင်တိုက်ပွဲတွေဖြ
ဒီထက်မကအနှုတ်သဘောဆောင်တဲ့လက္ခဏာတွေပေါ်ပေါက်လာပြီးတော့မှအနေထိုင်အောင်တွေတိုးပေါ်လာမယ်အနေထားပဲရှိမယ်လို့မြင်ပါတယ်မြန်မာပြည်မှာအုပ်ချုပ်တဲ့အစိုးရဆက်ဆံညီညာရေးဖော်ဆောင်ခဲ့ကြပြီမဲ့လို့ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်မီးကမငြိမ့်နိုင်သေးတဲ့အနေထားအပေါ်မှာတော့အမှန်တကယ်ညီညာရေးဖော်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရစစ်တပ်တ
ทุกอย่างน่ะก็ดาก็ปองติดขัดอะไรผิดไปตะแกรงเปล่าไม่สวยเนาะมีเงินนี้ด้วยส่งซื้อนี่มีแต่กาลตะช่องลงมาตําหลอบะกะอติขัดเยเสถาผู้รู้อะไรโหลเนี่ยอ้าวซုံးนี้แหละก็ดาตําหลอเนี่ยดีใจนั้นน่ะไงอภัยซีดีช้ามาเนาะเนี่ยล่ะส่งนี้ด้วยส่งซื้อนี้ปิ๊ดอภิชาล่ะหาอ้าวซုံးนี้แหละไม่ถูกเพียงเนี่ยไอ้นี่โหมไปเนี่ยอ่ะตําหลอบะกะเลยใจนั้นน่ะไงอภัยซีดีสุดๆใจนั้นน่ะไงอภัยซีดีบะกะเลยตําหลอบะกะอติ ในเรื่องนี้ลงงานเสียหาเช็คตัวผู้ทำไมลงเงินเนี่ยอะไรก็จะมาลงอันนี้ที่ลงงานหรอตั้งแต่เราในไต้หวันนั่นก็ยังคุยสิ่งของเรามีเช่ามาเวลาส่งมีตัวส่งนี่ยังซื้อไม่ได้หรอแต่เพียงแต่เพื่อนอะไรเพียงแต่แค่เรื่องเดียวจะล้านในเมืองนี้อะไรเพียงแค่เดียวเช่าเอาลงอยู่ในโลกอาชีพที่เรื่องนี้มาเลย
ยามาสุดแต่เนี่ยใครได้ยินอะไรนะใครจะพูดเอเอโรจ่าไต้หวันหรือสับเพนีบีแชมป์มีเนี่ยเป็นมาเลเซียเต็มมาหมู่ริชินีเซ็ปชาร์เลยอะคุณล่าสุดมาโรตัมโรบักกาเกชินลุลัยพูดเกี่ยวกับเนี่ยNRPCโยมาทเจย์KNU นาวKNPBRCSSตัวเนี่ยยิ่งใหญ่กว่ามิชินูจ่าทเจย์ซีดาอัลลูดบอสุนีนั่งดีบาร์เลยเช่น
มาสู่มาเช่นอากูเสพีโร่เลนดูเลงเวชเช่นสมัยตุเรียไพร์ปัวโร่จางกูติมจ้าปีจมาเร่มีมาในงานเย่ปัทมาซงLGBTเลนดูเลงเวชเช่นสมัยตุเรียไพร์ปัวโร่กูLGBTไต้หวันงาตุเรียคุยยี่กูเท่าขันดูเช่าอยากจะเดียวเข้าไปเรียงงูมีจุดเต็มอบมาจิ้มไปที่ปัวโร่จางเนี่ยมีมาในงานLGBTไต้หวันยี่ลูกคุยยี่จางกูAFPดินสามาร์บกูชีกามีมาอีตันสิงห์อาพยพจ้าปีบ้าเมื่อเช่น ในมานั้นเนี่ยLGBTเลนดูเลงเวชเช่นสมัยตัวเนี่ยทุเรียคุยกับท่านตัวเนี่ยปัตมาโซนี่บอกมาจิ้มไปเลยไปกูเหรอกูยังงูมีเทม่าสิ่งนี้ออกมาจิ้มไปว่าเลยยังงูมีเทม่าเลี้ยงไปบอกมาแต่ใจอย่างอะไรนี่เพื่อนจุดท้าไปหรอมีใจจะเชื่อเลยเพื่อนท้าจะว่าเลยลูกชายจะฟาดีไปกูแต่ไปหรอนี่ยังเอามาการในใจเราจีเนี่ยมานั้นเนี่ยมาLGBTไต้หวันยังคุยกูปูไปหรอลักษณะอะไรจะบอกกูเทม่าสิว่าเลย แต่เมื่อไรเลนดูเจนเลงเซสเซฟังเต็นนะฮะเนี่ยมานั้นเนี่ยมาเซเลบิโอที่อามาเวมเมชินีใช่ปะ
ဒီပွဲကိုစီစဉ်သူ Android ရဲ့တွဲဖက်ဒါရိုက်တာလှမြထွန်းကပြောင်းလဲလာတဲ့မြန်မာ LGBT အတိုင်းဝိုင်းအကြောင်းကိုပြောပြပါတယ
်။ရန်ကုန်ရန်ကုန်မြန်မာ LGBT
လူငယ်ငါးနှစ်ကထက်စာရဲ့မြန်မာနိုင်ငံက LGBT အတိုင်းဝိုင်းတွေကအထူးသဖြင့်လူငယ်တွေကပိုးပြော့တတ်သိရှိလာသလိုသူတို့ဟာလိင်တူလိင်ကွဲဖြစ်သူတွေဖြစ်ပါတယ်ဆိုပြီးတော့ပိုးပေါ်ပေါ်တင်တင်ချပြလာကြတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပြည်သူ့ပန်းချိုင်ထဲမှာပွဲတရဝင်ကျင်းပခွင့်ရခဲ့တာဟာ LGBT တို့အတွက်သမိုင်းမှတိုင်တစ်ခုဖြစ်ခဲ့သလိုဒီပွဲကိုလူ12,000လောက်ဆက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းမှာ LGBT အတိုင်းဝိုင်းကိုလက်ခံမှုပိုတိုးလာတာကြောင့်ဒီနှစ်ပွဲကိုစီစဉ်သူတွေက Pride လို့တရားဝင်ခေါင်းစဉ်တက်ခဲ့ပေမဲ့လည်းနိုင်ငံတွင်းမှာ LGBT အဖြစ်ဂုဏ်ယူဝင့်ကြွားပြီးတော့ချီတက်တဲ့အခမ်းအနားတွေကိုကျင်းပနိုင်မဲ့ရည်ရွယ်ချက်ကအလံဝေးပါသေးတယ်။ဒီပွဲမကျင်းပမီရပ်ပိုင်းတွင်းမှာတော့စိုင်းဘုတ်ဘေဘုတ်တွေမှာလိင်တူလိင်ကွဲချစ်ခင်ဆုံးမတူရဲ့ပုံကြီးတွေကိုထောင်ထားပါတယ်။လေးပေါ်မှာကျင်းပတဲ့ဒီပွဲမှာရုပ်ရှင်တွေစကားစစ်ထိုးပွဲတွေပါဝင်တဲ့အပြင်လူစိတ်အများဆုံးကတော့လက်ကင်ပြစ်ပေါက်တာနဲ့ဓာတ်မြင့်ဖက်နဲ့စီးပြီးတော့အပြေးပြိုင်နဲ့အမျိုးသမီးလိုလှလှပပဝတ်ဆင်ထားတဲ့ Drag Queen တွေရဲ့ Olympic ပြိုင်ပွဲတွေပဲဖြစ်ပါတယ်။ရုပ်ရှင်တွေမှာ LGBT အတိုင်းအဝိုင်းတွေကိုလှောင်ပြောင်နေတာကပုံတွေကားချက်ဖြစ်နေတာတွေကိုတွေ့နေရဆဲဖြစ်တဲ့အတွက်ဒါကိုပြောင်းလဲနိုင်ဖို့ကြိုးစားဖို့အများကြီးလိုတဲ့အကြောင်းအမျိုးသမီးအဖြစ်လိန်ပြောင်းထားသူအသက်28နှစ်အရွယ်တက်ကြွလှူရှာသူရှင်းတန်းကပြောပါတယ်
။ Yeah and the Pope Right is very first time
LGBTIQ အတိုင်းအဝိုင်းကသူတွေဟာကုကိုကိုဂုံယူသူတွေဖြစ်ကြောင်းပြသလိုတဲ့အတွက်မြန်မာနိုင်ငံမှာပထမဆုံးလေပေါ်မှာကျင်းပတဲ့ Pride ပွဲတော်ကိုကျင်းပခဲ့တာဖြစ်တယ်ဆိုပြီးသူကပြောပါတယ်။ LGBT အတိုင်းအဝိုင်းအတွက်ရည်တည်သူတွေကိုဂုံပြတဲ့အနေနဲ့ဒီနှစ်အတွက်ပွဲကိုသူရဲကောင်းများ Heroes ဆိုခေါင်းစဉ်တက်ထားပါတယ်။ကြကြရရဆက်ကောင်တွေမှာတရုပ်ဆောင်လေးရှိတဲ့ရုပ်ရှင်မင်းသားဥက္ကာမင်းမောင်ကသူဟာလိင်တူဖြစ်သူဖြစ်တဲ့အကြောင်း Facebook ဆွေးနွေးပွဲမှာဗီဒီယိုကနေတစ်ဆင့်ပြီးခဲ့တဲ့တုန်းကထုတ်ဖော်ပြောဆိုလိုက်ပြီးတဲ့နောက်သူ့လိုလူတွေအတွက်လည်းစံပြတယောက်ဖြစ်အားဖြစ်စေခဲ့တာပါသူကလက်တလောမှာအမေရိကန်ကိုရောက်နေတဲ့အတွက်သူ့မိခင်ဖြစ်သူကသူ့ကိုစားဆွေးယူခဲ့ပြီးတော့လိင်တူဖြစ်သူဖြစ်တဲ့သူ့သားရှိတဲ့အတွက်ပြောမိတယ်လို့လည်းပြောဆိုခဲ့ပါတယ်တတရောင်အလံကိုပားပေါ်မှာဆေးချထားပြီးတော့ပတ်ရောင်ပတိတွေကိုလည်းလက်မှာပတ်ထားတဲ့မိခင်ပညာရှင်သူရာဇော်ကသူ့အတွက်ဒီပွဲကဘလောက်အထိပဲရှိတယ်ဆိုတာကိုပြောပြပါတယ်
။အရန်ခက်ခဲရဲ့ဟို activity စသဖြစ်ခါသာဆိုရင်ပတ်ဝန်းကျင်တစ်ခုဘာလို့ကိုလုပ်တဲ့အလုပ်တစ်ခုမှာအသာ activity ပြောင်းပြီးတော့လက်မခံကြဘူး။အဲ့ဒီခါမျိုးကြောင့်လို့ရှင်ကိုယ့်ရဲ့စိတ်သက်ကကြားမိရဲ့အဲ့မှာအခုကြတော့အဲ့လိုမျိုးမရှိရဘူး။အခု Android ပွဲကြီးလုပ်တဲ့ HTTP ပွဲအများကြီးလုပ်တဲ့အတွက်လည်းအဆင်ပြေလာရဲ့။အရာချက်ပို့ပြီးတော့
မြန်မာနိုင်ငံရဲ့မြို့ပြကြီးတွေမှာ LGBT အတိုင်းအဝိုင်းကိုလက်ခံနိုင်သူတွေပိုများလာတယ်ဆိုပေမဲ့လည်းလူမှုဆက်ဆံရေးဘိုင်းမှာရှေးရိုးဆန်နေသေးတဲ့မြန်မာနိုင်ငံတဝက်မှာတော့ LGBT အတိုင်းအဝိုင်းကလူအများစုခွဲခြားဆက်ဆံမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်
မအီတန်စင်ပါရှင်အခုဆက်ပြီးတော့အိန္ဒိယနိုင်ငံတောင်ပိုင်းကနွားဖမ်းပွဲအကြောင်းကိုပြောပြချင်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနာဒူပြည်နယ်မှာနှစ်ဆင်ကျင်းပလေးရှိတဲ့နွားဖမ်းပွဲကြောင့်နှစ်နှစ်အတွင်းလူ30ကျော်နွား30ကျော်သေဆုံးခဲ့တယ်ဆိုပြီးဒီကစားပွဲကိုပိတ်ပေးဖို့တရိတ်ဆန်အခွင့်အရေးကာကွယ်သူတွေကပြည်နယ်အစိုးရကိုတောင်းဆိုနေကြပါတယ်နွားဖမ်းပွဲကိုကြိုက်နှစ်တက်တဲ့သူတွေကတော့ရိုးရာအစင်လာရကျင်းပတာဖြစ်ပြီးနွားတွေကိုနာကျင်အောင်လုပ်တာမဟုတ်ဘူးလို့ဆိုပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုသိန်းထိုင်ဦးကပြောပြပေးပါရှင
်။စပိန်နိုင်ငံကနွားရင်းတပ်ပွဲကိုလူတော်တော်များများကြားဘူးကြပြီမဲ့အိန္ဒိယနိုင်ငံတမီလနာဒူပြည်နယ်ကနွားဖမ်းပွဲကတော့ပြည်ပေါင်းများစွာမေးမိနေတဲ့ကစားပွဲတစ်ခုပါ။ပြိုင်ပွဲစီစဉ်သူတွေကတကောင်ချင်းကွင်းထဲကိုလွတ်ပေးတဲ့အချိန်လူ200လောက်ကလွတ်ပေးလိုက်တဲ့နွားတွေကိုလိုက်ဖမ်းတဲ့ပွဲဖြစ်ပါတယ်။ဒီရိုးရာကစားနည်းကိုခွင့်ပြုဖို့တမီးနဒူပြည်နယ်အစိုးရက2018ခုနှစ်မှာဒေသခံတွေထောင်နဲ့ချီစုဝေးတောင်းဆိုခဲ့ကြတာပါ။ဒါပေမဲ့လည်း PDA လို့ခေါ်တဲ့တိရစ္ဆာန်တွေကိုကျင့်ဝတ်တဲ့အညီထိန်းသိမ်းဆောင်ရှောက်ကာကွယ်ရေးစော်နေတဲ့အသင်းကတော့ဒီကစားနည်းကိုကန့်ကွက်ပါတယ်။အသင်းရဲ့ပူးတွဲညွှန်ကြားမှုနက်ကွန်ရှမကအခုလိုပြောပါတယ
် Do not run breakneck speed of their own wish
နွားဆိုတာသူတို့ကိုအတင်းကျပ်ပြေးအောင်တမင်စွန်းမောင်းတာမျိုးမဟုတ်ဘဲနဲ့ပြေးတဲ့တတ္တဝါတွေမဟုတ်ဘူးလူတွေကပြေးစေချင်တော့ခြုံထက်တဲ့အရာတွေနဲ့ထိုးတာတွေအရက်တွေတိုက်တာအမိကနေဆွဲတာတွေလုပ်တယ်လူတရာကျော်လောက်ကနွားပေါ်ကိုခုံအုပ်ပြီးဖမ်းနေတာကိုတွေ့ရပါလိမ့်မယ
်စနားပြသူကန့်ကွက်သူကစားသူတွေနဲ့ပွဲကြည့်ပေးတဲ့အကြားလူကြုံရေးတွေလည်းတင်းတင်းကျပ်ကျပ်ခြားထားပါတယ်ဘလို့ပဲကန့်ကွက်မှုတွေရှိပေမဲ့လည်းတမီးလနဒူပြည်နယ်မော်ဒရိုင်းခရိုင်အလန်ဂနူလာယောမှာဆောင်းရသည့်ကောက်ရီချိန်ပြည်ကျင်းပတဲ့နွားဖမ်းပွဲကို၄ရက်ဆက်တိုက်ကျင်းပတာပါ။နွားတွေဝင်ဖမ်းမဲ့သူတွေရှာနဲ့ချီပြီးတော့ရောက်ခဲ့ကြပါလေ။ နွားဝင်ဖမ်းတဲ့သူတယောက်ဖြစ်တဲ့ဂျာယကူမာကအခုလိုပြောပါတယ
်နွားဆိုတာကျွန်တော်တို့ကဖျားနဲ့တကိုင်းနဲ့ထားကိုးွက်တာပါမိသားစုတွေကကလေးတွေလို့ကျွန်တော်တို့ကစောင့်ရှောက်တာပါဂျလီခါတူကကျွန်တော်တို့ဖမ်းတဲ့သူတွေဒဏ်ရာရရင်တော့နွားကိုတော့နှားကြောင်မလုပ်ပါဘူးကျွန်တော်ခဏခဏဒဏ်ရာရဘူးပါတယ်ပေါင်မှတစ်ခါ93ချက်တောင်ချုပ်ရပါတယ်နောက်ကျောမှလည်းဒဏ်ရာရဘူးပါတယ်ဘရောမှနွားကိုနှားကြောင်ပြန်မလုပ်ပါဘူး
နွားပိုင်ရှင်တယောက်ဖြစ်တဲ့စပါကူမာကလည်းတမီးလူမျိုးစုတွေရဲ့ရိုးရဓလေ့ထုံးတမ်းဖြစ်တဲ့ဒီနော်ဖန်ပွဲတော့ပြောက်ွယ်မသွားသင့်ဘူးလို့မြင်တဲ့သူပ
ါနော်ဖန်တဲ့ကစားနီးကရှေးအောင်ရိုးရဆင်လာပါဒါကိုပိတ်ပစ်လို့မရပါဘူးဒီကစားနည်းကိုဆိုးရွားကထောက်ပံ့ကူညီဖို့ကျွန်တော်တို့တောင်းဆိုပါတယ
်ဒီဘွဲမှာပါဝင်တဲ့သူတွေရဲ့ကျန်းမာရေးနွားတွေရဲ့ကျန်းမာရေးအခြေအနေရရက်ကိုပြိုင်ပွဲမစခင်ကလေးကကြိုတင်စစ်ဆေးပါတယ်နွားပေါ်ကသုံးခါတက်နိုင်တယ်ဒါမှမဟုတ်စက္ကန့်30လောက်အပေါ်ကထိမ့်ပြီးပြီး50လောက်မောင်းနိုင်တယ်ဆိုရင်အဲ့ဒီသူစုရပါတယ်စုတွေထဲမှာတော့ထမင်းဟိုးစပိန်မော်တော်ဆိုင်ကယ်ကားအထိမျိုးစုံစုချလာပြီးပါပါတယ်ပျော်ရွှင်စရာရိုးရာဆင်လာဆိုပေမဲ့ပြီးဆက်ခဲ့ရသူတွေလည်းမနှဲပါဘူးဒါကြောင့်ဒိဋ္ဌံထင်းထင်းဆောက်ချော်ရေးဖွဲ့ဘူးတဲ့ဒါရီတာနက်ကွန်ရှမာက
တိတ်ရေးကြည့်တာကဒီကစားနီးဟာရဲဆက်ချမ်းကြုတ်တဲ့ကစားနီးဆိုတာသိဖို့ပါဒါကိုခွင့်မပြုသင့်ပါဘူးတမင်းနာလူပီနဲ့အစိုးရက2018ခုနှစ်မှာဂျာဂီကတူဝါကိုခွင့်ပြုခဲ့ကြတဲ့ကကျွန်တော်တို့စုံစမ်းစစ်ဆေးနေခဲ့တာပါနှစ်နှစ်အတွင်းဒီကစားနီးကြောင့်လူ32ယောက်တေဆုံးခဲ့ပါတယ်နွားအကောင်30ကျော်နဲ့အသက်ခံရပါတယ်လူ3000လောက်လည်းဒဏ်ရာရခဲ့ပါတယ်ဒီတော့တတိယဆန်နေအတွက်ရောလူတွေအတွက်ပါအနေကြီးတဲ့ကစားနည်းပ
ါကျွန်တော်ဤသက်16ရင်းနေကအလန်ဂဒူလာရွာမှာကျင်းပတဲ့နော်ဖန်ပွဲမှာတောင်းထိခိုက်ဒဏ်ရာရတဲ့သူ10ယောက်လောက်ဆေးရုံတင်ခဲ့ရပါတယ်ဒါကြောင့်လည်းဒိဋ္ဌန်တွေကိုကျင့်ဝတ်တဲ့အညီထင်းသေးဆောက်ချော်ရေးစောနေတဲ့ PDA အသင်းကဒီနော်ဖန်ပွဲကိုပြန်ပိတ်အောင်ဒီနေ့အစိုးရကိုလုံဆောင်နေကြပါခင်ဗျာ
ဥသိမ်းထိုင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9နာရီမှာထုတ်လွှင့်ပေးမယ့် VOE မြန်မာဘာသာစီစဉ်တွေမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစီစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်အေးသနာကျော်ကပြောပြပေးပါရှင်နိုင်ငံရေးပြည်ပခဖြစ်ပွားနေတဲ့ဗင်နီဇွဲလားနိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံအားပေးပြီးတော့သမ္မတနီကိုလတ်မန်ဒူရိုနဲ့ဒီပြည်ပခဖြစ်နေတဲ့အတိုက်ခံခေါင်းဆောင်ကိုဂျာဖြတ်အစိုးရကိုတိမှတ်ပြုဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပမ်ပူယိုကတိုက်တွန်းသွားပါတယ်။ဗင်နီဇွဲလားနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေကချက်ချင်းကင်တွယ်ဖြစ်ရှင်းမှရမယ့်အနေအထားဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဝန်ကြီးပွန်ပီယိုကစနေနေ့ကပဲပြောကြားသွားခဲ့ပါတယ်။အမေရိကန်အစိုးရလုပ်ငန်းတချို့35ရက်ကြာရပ်ဆိုင်းထားခဲ့ရတာတွေဟာစနေနေ့ကပြန်ပြီးတော့စတင်ဖွင့်လှစ်လိုက်ပြီဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်တွင်းအခွန်ဌာနက2018ခုနှစ်အတွက်အခွန်ပေးဆောင်မှုလုပ်ငန်းတွေမစတင်ခင်နှစ်ရက်အလိုမှာပဲပြန်ဖွင့်လိုက်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဒီငြိမ်မှုမရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်းဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပောက်ကွဲခဲ့လို့သေဆုံးသူ28ဦးရှိသွားပြီး89ဦးဒဏ်ရာရရှိသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူတွေကိုမတွေ့မချင်းရှာပြီးတော့အဖြစ်ရှိတဲ့သူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါဝင်ပါတယ်။ဒီတိုက်ခိုက်မှုလုပ်ပါတယ်ဆိုပြီးတော့တာဝန်ခံပြောကြားလာတာတော့မရှိပါဘူး။တိုက်ခိုက်မှုဖြစ်တဲ့ဂျိုဂျိုမျိုးမှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ကက်သလစ်ဘာသာဝင်အများစုဖြစ်ပါတယ်။ဆာဗီးယားနိုင်ငံကကမ္ဘာအဆင့်တစ်တက်နစ်အားကစားသမားနိုဘက်ဂျိုကိုဗစ်ကတော့ Australia Open Tennis ပြိုင်ပွဲကိုပိုဆွဲသွားပါတယ်။ Australia Open အမျိုးသားတဦးချင်း Final ပွဲကို Melbourne မြို့က Rod Laver ကွင်းမှာဒီကနေ့ကစားခဲ့ကြတာဖြစ်ပါရဲ့ရှင ်။တင်းချင်းချက်ကိုမဲ့အေးတနာချောပြောပြပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမင်ဖြစ်ပြီးအသံပိုင်းဆိုင်ရာ Engineer ကတော့ John Dryden ဖြစ်ပါတယ်။အခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ Radio အစည်းအဝေးပြီးပြီးချင်းမှာပဲ Asia 7 Julie ကထုတ်လွှင့်ပေးမယ့် VOA TV အစည်းအဝေးတွေကိုစောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနှားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကျွန်မများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. Thank you.